ဩစတြေးလျနိုင်ငံရဲ့လူဦးရေထူထပ်ဆုံးပြည်နယ်တစ်ခုဖြစ်တဲ့ New South Wales ပြည်နယ်မှာအခုတနင်္လာနေ့မှာတော့ COVID-19 ရောဂါနဲ့သေဆုံးသူ3ဦးရှိပြီးတော့ကူးစက်မှုအသက် 1,500 နီးပါးရှိတယ်လို့သိရရှိပါတယ်။ဒါမဲ့ရသပဲပတ်တီတွင်ကရောဂါပိုးကူးစက်မှုအထွတ်ထိပ်ကိုရောက်လာမယ်လို့ခန့်မှန်းထားကြောင်း New South Wales ပြည်နယ်ဝန်ကြီးချုပ် Gladie Berry Jaglian ကသတင်းတော့တွေကိုပြောပါတယ်။Victoria ပြည်နယ်မှာတော့တနင်္လာနေ့စင်းရပြည်နယ်တွင်းမှာပဲအချင်းချင်းကူးစက်ခံရသူ180ကျော်မနည်းရှိတယ်လို့ဆိုပါတယ်။ကိုဗစ်ရောဂါနဲ့ဆေးရုံတင်ကန်ထားသူအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးမထားသူတွေဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ရက်ပေါင်း200ကျော်အတွင်းပထမဦးဆုံးကိုဗစ် -19 နဲ့ဆက်နွယ်ပြီးတော့တည်ဆုံးမှုရှိခဲ့ပြီလို့ကျန်းမာရေးအရာရှိတွေကပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ပါတယ်။ဂျပန်နိုင်ငံမှာတော့ကိုဗစ် -19 ကာကွယ်ဆေးထိုးမှတ်တမ်းကိုအွန်လိုင်းကစင်ထုတ်ပေးဖို့အစိုးရအနေနဲ့စီစဉ်နေတယ်လို့နီကိုင်းအေရှားသတင်းစာမှာဖော်ပြထားပါတယ်။ဘရာဇီးလ်နိုင်ငံမှာတော့တရားဝင်ခွင့်ပြုချက်မရပဲထုတ်လုပ်ခဲ့တဲ့အဖြစ်စာကာကွယ်ထုတ်စီထိုးခြင်းကိုရက်90ရက်တက်လိုက်ပါတယ်။ဘရာဇီးမျိုးတော်တော်များမှာတော့ဆန်နိုဗစ်ကိုဗစ်ကာကွယ်စီထိုးသားတွေကဆေးရနေတဲ့အပေါ်စိုးရိမ်တာကြောင့်နောက်ထပ်ထပ်ဆောင်အားဖြင့်ကာကွယ်စီထိုးနေကြတယ်လို့ AP သတင်းမှဖော်ပြပါတယ်။ပြင်သစ်အစ္စရေးတရုတ်နဲ့ချီလီနိုင်ငံတွေမှာလည်းအသက်အရွယ်ကြီးအလူတချို့ကိုနောက်တစ်ကြိမ်ဆွမ်းအားဖြင့်ကာကွယ်စီထိုးပေးနေပါတယ်။အမေရိကန်နိုင်ငံမှာတော့လူတော်တော်များကိုစက်တင်ဘာလ20မှာနောက်တစ်ကြိမ်အာဖရိကကွယ်ဆေးထိုးဖို့စီစဉ်ထားပြီးမိုဒါနာကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲပြဿနာမျိုးရှိတာမို့ဒီအစီအစဉ်နောက်ကျနိုင်တယ်လို့သမ္မတဘိုင်ဒန်အစိုးရကတောက်ကြတယ်မှာပြောပါတယ်